။ဩစတြေးလျကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ကတော့အမျိုးသားရင်ကြားစစ်ရေးတရားဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲရေးဆိုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူအတိုင်းအဲဒီအစိုးရကဆက်လက်ရပ်တည်လှုပ်ဆောင်သွားမယ်လို့ဩစတြေးလျမြန်မာအသိုင်းအဝိုင်းနဲ့တွေ့ဆုံချိန်မှာပြောကြားလိုက်ပါတယ်။ဒေါ်ဆန်းစုကြည်ဟာဩစတြေးလျရောက်မြန်မာနိုင်ငံသား600ကျော်နဲ့ကင်ဘရာမြို့မြန်မာတန်ရုံးမှာဒေသစံတော်ချိန်ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။မဆွေမွန်ကစူးစီးတင်ပြထားပါတယ်။
အနွန်ဒီဆိုရတာဝန်ယူခဲ့တဲ့နှစ်နှစ်တာကာလအတွင်းရင်းဆိုင်ဖြည့်ရှင်းနေရတဲ့တိုင်းပြည်ရဲ့စိန်ခေါ်မှုအခက်အခဲတွေကိုပြည်ပရောက်မြန်မာတွေကိုပြုမှုနေနေရှင်းပြခြင်းနဲ့အကြောင်းနဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့1988ခုနှစ်ကလေးကချမှတ်ခဲ့တဲ့မူအတိုင်းဒီဇိုင်းမမတ်ရပ်တည်နေတဲ့အကြောင်းနိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်ကဩစတြေးလျရောက်မြန်မာအတိုင်းဝန်ကိုအမိန့်ကွန်းပြောကြားခဲ့ပါတယ်။ဒီ
နိုင်ငံမှာဖြစ်နေတဲ့ဆိုတော့ပြည်ပကနေတော့ဒီစရာမကြည့်လို့ဒီလိုမျိုးဆက်ပြီးမှရောက်နေတဲ့ဒီလိုမျိုးသားတွေရဲ့ဒီကိစ္စကြောင့်ကာတာမန်ကတခါဘူးမသိရပါဘူး။ကျွန်တော်ရေသားဒီမိုကရေစီဖွဲ့ချုပ်ခဲ့တဲ့သတိမှမရပ်တည်ခဲ့တဲ့ဒီမျိုးကိုအဲ့လောက်ပါလဲဆိုတော့နိုင်ငံတကာနိုင်ငံများကျွန်တော်တို့ဒီလိုဒီသားများနဲ့ပတ်သက်ပြီးတော့ကျွန်တော်ပုံမှန်ရေးဆက်ဆံရတယ်။ဆင်းရဲမှုရှိရမယ်။ဆောင်းမှုရှိရမယ်။အဲ့ဒီပုံမှာရှင်းပြပြီးတော့ဒီလိုရှင်းရှင်းလေးလုပ်ရမှာ။ဒီခါလေးပြောရမယ်ဆိုရင်ကျွန်တော်တို့က1988ခုနှစ်ကစပြီးဒီလိုပြင်းပြင်းရင်းတို့ပြင်းပြင်းကျွန်တော်တို့ရဲ့လူတွေရှိခဲ့ပါတယ်။အကျိုးရတော့မိထပါတယ်ဒီလိုမှအမှုတွေချလိုက်တယ်ဆိုတာတကယ်ကြောက်တော့ဘာမှမဖြစ်ပါဘူးဒီလိုလေးဒီရင်းလုပ်ချင်ဆိုတဲ့အခါမျိုးသားဒီသားတွေလို့ဆိုတာတိကျနေမှာအခုလိုလည်းဆိုတော့ဒီအခက်တည်းဆိုဒီရင်းကိုအေးချမ်းမှုဆက်ပြီးတော့အညာကိုထိမ့်ထိမ့်ကြောက်လို့ဆိုပြီးရင်မျိုးသားဒီရင်းတွေကပြစ်ကြပဲဆိုတာကျွန်တော်တို့ပေါ့ပါတာ1988ခုနှစ်ဒီလောက်တော့ဘုံကြံရောင်းတဲ့မျိုးသားဒီရင်းတွေဒီရင်းတွေရရှိလို့ကျေးဇူးတင်ပါတယ်ကျေးဇူးပါအဲ့တော့ဒီချောင်းနဲ့ဆက်နေတော့ကျွန်တော်ရေပေါက်ပေါက်ကြည့်နေတာပါဆရာတော်ဒီလိုမျိုးတွေရှိခွင့်ရှိတယ်ဒီလိုမျိုးတွေလည်းချပြရပါတော့တရားစီရင်ရေးဒီဒီခွင့်ပြန်ရေးစတိပုံဖြစ်တာဒီဒီကြောင့်လေစတိပုံဖြစ်တာဦးနေဒီဒီကြောင့်လေဆိုတော့တကယ်ဖြစ်ပါလေဒီလိုမျိုးဒီဖြစ်အောင်လက်ရှိစတိပုံဖြစ်တာဒီကြောင့်လေဆိုတော့ကျွန်တော်ပြောတာဖြစ်ပါတယ်ဒီချက်မှာလည်းကျွန်တော်တို့ကဒီတရားဥပဒေစိုးမိုးရေးအောင်ပြန်လာတယ်ဖြစ်တာကျွန်တော်တို့နိုင်ငံရဲ့စနစ်ဟာဒီစတိအတွက်ကောင်းမွန်တဲ့အများအပြားကောင်းမွန်တဲ့အခြေအနေကိုဖြစ်ချင်အများထက်လန်းလာသွားလို့ရှိရင်နိုင်ငံရောက်အောင်ရောက်မယ်ဒါပေမဲ့ခန္ဓာတည်းတည်းလေးတွေကများနေပါတယ်
ဒါကတော့ဩစတြေးလျအာဆီယံထိပ်သီးဆွေးနွေးပွဲမှာအထူးအဲ့ဒီတော်ဖြစ်ထိပ်ကြားခံရလို့ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဩစတြေးလျရောက်မြန်မာအတိုင်းဝိုင်းနေကမ်ဘာရာမြို့မှာမြန်မာတပ်ရုံးရဲ့ထိပ်ကြားစီစဉ်မှုနဲ့ဒီကနေ့မတ်လ19ရက်နေ့တနင်္လာနေ့ဒေသစံတော်ချိန်ညနေ9နာရီကနေ6နာရီခွဲအထိတွေ့ဆုံဆွေးနွေးခဲ့ကြတဲ့အချိန်မိကုံးပြောခဲ့တာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုဩစတြေးလျနိုင်ငံကမ်ဘာရာဆစ်ဒနီမဲလ်ဘုန်းဖတ်စားတဲ့မြို့အသီးသီးကမြန်မာ600ကျော်လာရောက်ပြီးတော့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ခရီးပန်းပြီးတော့အနေငယ်နေထိုင်မကောင်းဖြစ်နေပေမဲ့လို့ဒေါ်အောင်ဆန်းစုကြည်ကဩစတြေးလျရောက်မြန်မာနိုင်ငံသားတွေတည်လို့တဲ့အချက်တချို့ကိုဖြေကြားပေးခဲ့တယ်လို့ကိုယ်တိုင်တွားရောက်တွေ့ဆုံခဲ့တဲ့ဆစ်ဒနီမြို့ကဒေါက်တာမြင့်ချူကအခုလိုပြောပြပါတယ
်။25မိနစ်လောက်ကကျွန်တော်တို့ကဆွေးနွေးပြောဆိုသွားတယ်။တော်စုပြောသွားတဲ့အချက်တွေကဘူဝါဒကြီးရပိုင်းကြီးပို့ပြီးတော့ပြစ်သားသားပါတဲ့အပိုင်းကြီးပြောသွားတာကိုကျွန်တော်မှတ်သားမိပါတယ်။အဓိကဘူဝါဒကအမျိုးသားစံတင်ရရှိရေးဆိုတာကိုဒေါ်အောင်ဆန်းစုကြည်ကဆက်ဆံပြီးပြောရတယ
်။ဩစတြေးလျအခြေစိုက်မြန်မာလူမျိုးစုမြန်မာအတန်တင်းမီဒီယာကဒေါ်နှင်းမြတ်ခိုင်ကလည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ရှင်းလင်းပြောပြသွားတဲ့အတွက်ပို့ပြီးတော့တည်နာလည်ရတာတွေရှိတယ်လို့အခုလိုပြောပြပါတယ
်။ဒေါ်အောင်ဆန်းစုကြည်အနေနဲ့လူမျိုးရေးပြဿနာတွေရောလည်းရှိသွားနိုင်တဲ့အတွက်ကြောင့်သူကပိတ်ပြီးတော့ပညာရှိဆက်ဆံနဲ့ဖြေကြားခဲ့တာတွေကိုတွေ့ခဲ့ရတယ်။နောက်တစ်ခုကသူကပါလဲဆိုလို့ရှိရင်အခုနိုင်ငံတကာနေပြီးတော့တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့ပြောလာတဲ့အခါကျတော့ဒီဥပမာတစ်ခုပေးတာအနည်း60လုံးကျမတို့မှာအနာရီယာတွေနဲ့နေခဲ့ရပြီးတော့အခုတစ်နှစ်နှစ်ခေတ်ကိုတော့ဒီအနာရီယာတွေကိုသူချင်းဖြေပြောက်ဖို့ဟီးလ်ချစ်ဖို့အတွက်မဖြစ်နိုင်သေးဘူးဆိုတော့အကြောင်းလေးပေါ့နော်ဒါတက်ပြီးတော့သဘာဝကျပါတယ်အဲ့တော့ပြင်တတ်ပါတယ
်ဒေါက်ဆန်းစုကြည်ကဖြေစားပေးဖို့တာဝန်ပေးခဲ့တယ်ရင်ငကြိုင်းဒုတိယဝန်ကြီးဦးကျော်တင်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကတည်လို့တဲ့ကိစ္စတွေကိုပါဖြေစားပေးခဲ့ပါတယ်ဒါပေမဲ့လို့တာမတ်ကြီးအပါဝင်ဝန်ကြီးနှစ်ဦးရဲ့ဖြေစားမှုတချို့ပေါ်မှာတော့အားရကျေနပ်မှုမရှိဘူးလို့ဩစတြေးလျနိုင်ငံမြန်မာတပ်ရုံးကိုကြိုတင်မေးခွန်းပေးပို့ခဲ့တဲ့ဦးမျိုးမြင့်က သူ့အတွေ့အကြုံခုလိုပြောပြပါတယ
်အမေစုရဲ့ပြောကြားချက်ကတော့အားရကျင်နေမှုရှိပါတယ်ကဒါပေမဲ့ကျွန်တော်တို့ကိုကြိုတင်စီစဉ်ထားတဲ့မေကွန်းလေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တော့စိတ်တော့ဝင်မကြခင်နောက်တစ်ခါကြွေးဖို့ဆိုလို့ရှိရင်အဲ့ဒီမေကွန်းလေးတဲ့အစီအစဉ်ကိုပြည်ပြချာချာဖိလုပ်တင်ပါတယ်ခင်ဗျာအခုကကျွန်တော်တို့မေးလိုက်တဲ့မေကွန်းကကို neglect အလုပ်ခံထားဖြစ်ပါတယ်တော့သူကမရှိတော့သူတို့မဖြေနိုင်ဘူးလို့ပြန်ဖြေပါတယ်ခင်ဗျာ
ဒီကနေ့တွေ့ဆုံပွဲမှာတော့ဆန္ဒထုတ်ဖော်ခဲ့တာတွေကိုမတွေ့ခဲ့ရဘူးလို့ကိုတိုင်တက်ရောက်လာသူတွေကပြောပါတယ်မနေ့ပြန်လူဝီအင်စတီကျူမှာကျင်းပမယ်အများပြည်သူနဲ့တွေ့ဆုံမေကွန်းပြောအမေးဖြေဖြေစားမယ်အစီအစဉ်ကိုတော့ထောင်ဆန်းစုကြည်နေထိုင်မကောင်းတာကြောင့်ဖျက်သိမ်းခဲ့တယ်လို့မြမတန်ယုံကနေတစင်လူဝီအင်စတီကျူကိုအကြောင်းကြားထားတယ်လို့လည်းသိရပါတယ်ရှင်